မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းတကောင်စင်းကောက်ခံရမှာရိုဟင်ဂျာလူမျိုးအမည်မထည့်ရဆိုတဲ့အစိုးရရဲ့ညွှန်ကြားချက်ဟာရှိပြီးသားသဘောတူညီချက်ကိုသွေးဖိတာအပြင်နိုင်ငံတကာစံချိန်စံနှုန်းတွေနဲ့လည်းကွဲလွဲမှုဖြစ်စေတယ်လို့ UNFPA ကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဝေဖန်ပြောကြားပါတယ်စုံစမ်းမေးမြန်းထားတဲ့ကုသားညွန့်ဦးကအခုလိုသတင်းပေးပို့ပါတယ်
နှစ်30အတွင်းပထမဆုံးချိန်တနိုင်ကလုံးအတိုင်းအတာနဲ့ဆောင်းနေတဲ့အခုဒီလူဦးရေတကောင်စင်းကောက်ခံမှုကို UNFPA ကုလသမဂ္ဂလူဦးရေရမုံငွေအဖွဲ့ကနေပြီးတော့ငွေကြေးနဲ့နှိပညာဆိုင်ရာအကူအညီအထောက်ပံ့တွေပေးခဲ့တာပါအခုရခိုင်မှာဖြစ်ခဲ့တဲ့အစိုးရညွှန်ကြားချက်ကို UNFPA အနေနဲ့လက်မခံနိုင်မှုဆိုတာကိုဒီကနေ့ထုတ်ပြန်လိုက်တဲ့ UNFPA ရဲ့ကြေညာချက်မှာတွေ့လိုက်ရပါတယ်ရိုဟင်ဂျာလူမျိုးတက်မယ်ဆိုလို့ရှိရင်တကောင်စင်းကောက်ခံမှုမလုပ်ဘူးဆိုတဲ့တကောင်စင်းကောက်ခံမှုမလုပ်ဘူးဆိုတဲ့အစိုးရရဲ့ညွှန်ကြားချက်ကြောင့်ဒီကောင်စင်းကောက်ခတ်မှုလုပ်ငန်းတွေကိုထိခိုက်လာမှာသူတို့အနေနဲ့စိတ်ပူပန်မိတယ်လို့ UNFPA ရန်ကုန်ရုံးပြောခွင့်ရသူ William Rand ကပြောပါတယ
် expressing our deep concern about the government's decision not to allow
ဒီကောင်စင်းကောက်ယူတဲ့နေရာမှာလူမျိုးနေရာမှာရိုဟင်ဂျာလို့အမည်ပေးထားတဲ့သူတွေကိုခွင့်မပြုဘူးဆိုတဲ့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ကျွန်တော်တို့ UNFPA အနေနဲ့အတော်ကြီးကိုစိုးရိမ်ကင်းဖြစ်ရပါတယ်2014ခုနှစ်တကောင်စင်းကောက်ခံမှုနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့သဘောတူထားချက်မှာနိုင်ငံတကာမှာတကောင်စင်းကောက်ခံမှုစံနှုန်းစန္ဒာတွေနဲ့လူ့အခွင့်အရေးစံနှုန်းစန္ဒာတွေအတိုင်းဆောင်ရွက်ပါမယ်ဆိုပြီးအစိုးရကကြေညာထားတာပါ
မြန်မာနိုင်ငံမှာလူမျိုးနွယ်စု135မျိုးရှိတယ်ဆိုပြီးတော့အစိုးရကသတ်မှတ်ထားတာမို့လို့အခုတကောင်စင်းကောက်ခံရမှာအဲ့ဒီလူမျိုး135မျိုးကိုအခြေခံယူထားပါတယ်ဒါပေမဲ့လည်းကိုဟာအဲ့ဒီစီးနှဲမှာပါဝင်တဲ့လူမျိုးမဟုတ်ဘူးဆိုရင်လည်းမိမိလူမျိုးအမည်ကိုအခြားဆိုတဲ့နေရာမှာဖြစ်ဆွနိုင်တယ်ဆိုပြီးတော့ဒီကောင်စင်းမတိုင်ခင်ကလေးကမြန်မာအစိုးရတာဝန်ရှိသူတွေဘက်ကရောဒီ UNFPA ဘက်ကပါပညာပေးအသိပေးထားကြပါတယ်။ဒါပေမဲ့လည်းဒီမတိုင်ခင်မှာပဲရခိုင်ပြည်နယ်အတွင်းမှာရိုဟင်ဂျာဆိုတဲ့မွတ်စလင်တွေကိုလက်ခံစီးရင်ကောက်ယူမယ်ဆိုလို့ရှိရင်တပိတ်မှောက်မယ်ဆိုပြီးတော့ရခိုင်ပြည်နယ်အတွင်းစော်အမှုတွေရှိခဲ့ပါတယ်။ဒါကြောင့်လည်းရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်တွေအနေနဲ့ရိုဟင်ဂျာဆိုပြီးတော့ဖြစ်မယ်ဆိုလို့ရှိရင်လက်မခံဘဲနဲ့ဘင်္ဂါလီဆိုတဲ့နာမည်နဲ့ဖြစ်မှစီးရင်လက်ခံဖို့ဆိုပြီးတော့မြန်မာအစိုးရဘက်ကညွှန်ကြားချက်တွေထုတ်ခဲ့ပါတယ်။တကယ်တော့မူလသဘောတူညီချက်နဲ့နိုင်ငံတကာစံနှုန်းစံထားအရာကဒီကောင်စင်းကောက်ခံရမှာလူတန်းဟာသူသုံးဆွဲလူတဲ့လူမျိုးအမျိုးကိုပေးလို့ရတယ်လို့ UNFPA ဘက်ကပြောပါတယ်။အခုအစိုးရညွှန်ကြားချက်ဟာဒီသဘောတူညီမှုကနေပြီးတော့တွေ့ဖြေသွားတာဖြစ်တယ်လို့ UNFPA ပြောခဲ့ရသူ William Ram ကပြောပါတယ်။ဒီအခြေအနေကြောင့်မလို့လဲရခိုင်ပြည်နယ်အတွင်းမှာလူမျိုးရေးတင်မာမှုတွေပိုပြီးတော့ကြီးထွားလာမှာစိုးရိမ်ရတယ်လို့ဆိုပါတယ
်။ Just before the start of the census, however,senior officials announced that people who wish to define themselves as Rohingya would not be able to
Rohingya လို့လူမျိုးအမည်ပြောဆိုမဲ့သူတွေကိုမပြောနိုင်အောင်အကြီးအကဲအရာရှိတွေကအခုတကောင်စင်းရင်ကောက်ခံမှုမစခင်လေးမှာပဲကြီးညာချက်ထုတ်ပြန်လိုက်ပါတယ်နိုင်ငံတကာရဲ့တကောင်စင်းရင်ကောက်ခံမှုစံနှုန်းစံဓာတွေလူ့အခွင့်အရေးစံနှုန်းစံဓာတွေနဲ့သဘောတူပြီးသားလုပ်ငန်းစဉ်တွေကနေအခုလိုတွေ့ဖြီသွားတဲ့ကိစ္စအပေါ်မှာ UNFPA ဘက်ကအတော်လေးကိုစိုးရိမ်ခြင်းဖြစ်မိပါတယ်ဒီကနေ့တစ်ဆင့်လူမျိုးရေးအကြမ်းဖက်မှုတွေရှိတဲ့ရခိုင်ပြည်နယ်အတွင်းတိမမှုတွေပိုပြီးကြီးထွားလာမှာပါ။တကောင်စင်းရဲ့ကောက်ခံရမှာလဲအများယုံကြည်လက်ခံမှုထိခိုက်သွားမှာကိုစိုးရိမ်မိပါတယ
်။အခုလက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကိုကာကွယ်ဖို့နောက်လူအသက်တွေကိုအကာအကွယ်ပေးဖို့နဲ့ရိုဟင်ဂျာဆိုပြီးတော့ကိုယ့်ကိုယ်ကိုအမိတက်လို့တဲ့လူပုဂ္ဂိုလ်တွေရဲ့လူခွင့်ရေးတွေကိုအပြည့်အဝလိုက်နာအကာအကွယ်ပေးရတဲ့အစိုးရအနေနဲ့ဦးစားပေးပြီးတော့စောင့်နိုင်ဖို့ဆိုပြီးတော့ UNFPA အနေနဲ့မျှော်လင့်ထားတယ်လို့ဒီသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။အခုဒီမြန်မာနိုင်ငံလူဦးရေတကောင်စင်းကောက်ခံနိုင်မှုအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်မြန်မာနိုင်ငံလာရောက်စင်မှာမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံပြောဆိုခဲ့ကြတာဖြစ်ပြီးတော့လက်တွေ့လှုပ်ဆောင်မှုပိုင်းမှာတော့ UNFPA ဘက်ကမြန်မာဆွေကကိုအနီးကပ်အကူအညီပေးဆောင်ခဲ့တာဖြစ်ပါတယ်။အခုဒီ UNFPA ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့တော့မြန်မာတာဝန်ရှိသူတွေဘက်ကသဘောထားတုံ့ပြန်ချက်ရဖို့ဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့တုံ့ပြန်ဖြေကြားမှုမရှိပါဘူးခင်ဗျာ။